ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဖို့နောက်ဆုံးကြံရှိတဲ့ရက်တွေမှာရှင်ပြိုင်မဲ့ပါတီအလုံးအကျိတ်နဲ့ကြိုးစားနေကြတာမြင်ရပါတယ်ခင်ဗျာ။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်က
ကျူတင်ခံမှန်းခဲ့ပါတယ်ခင်ဗျာ။အဓိကကတော့ပြည်သူတွေရဲ့အဆုံးဖြတ်ပါပဲကျွန်တော်တို့ရဲ့မျှော်မှန်းချက်ကတော့ကျွန်တော်တို့အစိုးရဖွင့်နိုင်တဲ့အထိအောင်မြင်ရဖို့အတွက်ကျွန်တော်မျှော်မှန်းပြီးတော့ကြိုးစားနေပါတယ်ခင်ဗျာတိုင်းပြည်နဲ့လူမျိုးရဲ့အကျိုးစီးပွားကအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ကပထမဆုံးအရေးကြီးပါတယ်ခင်ဗျာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်ရေး UGC ကတောင်းယူရမယ်ကျွန်တော်တို့ကလည်းသသနဲ့မှမကန်ကန်အကောင်ဆုံးရှင်းပြမယ်ပြည်သူဆုံးမြောက်ကိုခံယူမယ
်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဒူးဥက္ကဋ္ဌဆိုင်းညွန့်လွင်ကတော့
နိုင်ငံရေးဆိုတာလောကရန်ရှိပါတယ်နော်အများနဲ့မတက်ဘူးလေအများနဲ့မဆင်းပါဘူးနော်ဒါပေမဲ့အများနဲ့မတက်ဘူးဆိုတဲ့ကိစ္စကလူပုံကိုင်ပုံတွေကအများကြီးမှုတည်ပါလားအဲဒါကြောင့်အများတန်းတုံပြူကမ်းပြုံနိုင်မယ်လို့မပြောလဲပါနဲ့နော်နိုင်ငံရေးသမားဆိုတာပါပါနတ်နတ်နဲ့နော်ရှိသီးကိုဆက်သွားဖို့လိုတယ်လို့ကျွန်တော်ပြောနေတယ်ကျွန်တော်တို့ကတော့ဆက်ရှိရတဲ့ပူရအောင်ကြိုးစားလေဘူရနိုင်မယ်လို့လည်းညှိုးလင့်တယ်ပေါ့ဗျာ
ရခိုင်အမျိုးသားပါတီဥဆောင်ကော်မတီဝင်ဥဖေတန်းကရခိုင်ပြည်နယ်နေရာအများစုမှာသူတို့အနိုင်ရမယ်လို့ညွှန်မှန်းထားပါတယ
်စီးလုံချုံရေးမရှိဘူးဆိုတော့အကြောင်းပြချင်းနဲ့ပေါ့နော်ရခိုင်ပြည်နယ်မြောက်ပိုင်းကုမြို့နယ်နောက်ပြီးတော့လေးမြို့နယ်ကြတော့မက်ဆန္ဒနယ်အရှုအဲ့လိုဖြစ်သိမ်းခံရတဲ့အခြေအနေရှိတော့ဟောဒါမဲ့ရွေးကောက်ပွဲဖြစ်မဲ့မြို့နယ်ကရှင်းမြို့နယ်ပဲကြံတော့တယ်အဲရှင်းမြို့နယ်မှာတော့တချို့မက်ဆန္ဒမျိုးကအဖြစ်သိမ်းခံရတာပေါ့နော်ဒီလိုရှင်းနေမျိုးမှာအဖြစ်သိမ်းခံရတာကလည်းပဲ ANP ရဲ့နိုင်ထားတဲ့နေမျိုးဆက်ပြီးတော့နိုင်ရှိရှိရဲ့နေမျိုးတွေဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကတော့အခုဒီမြောက်ပိုင်းကိုမြို့နယ်က ANP တွတ်တူကိုစရတွေရောပါတီဝင်တွေရောတော့ကိုမက်ဆန္ဒနယ်မှာမလို့ဖြစ်ဘူးဆိုတဲ့အခါမှာတချို့ကဘ ഹു အောင်နိုင်ရေးအတွက်ဝင်ပြီးတော့ပူးပေါင်းကြတယ်တချို့ကတောင်ပိုင်းမြို့နယ်မှာ ANP အနိုင်ရရှိဖို့ဆက်ပြီးတော့လှုပ်ရှားမှုတွေလုပ်နေကြပါတယ်တော့ဒါမဲ့ရွေးကောက်ပွဲမှာတော့ကျွန်တော်ကြာတဲ့ရှင်းမြို့နယ်မှာကျွန်တော်တို့အများအပြား ANP ကအနိုင်ရအောင်ကျွန်တော်စူးစမ်းသွားပြီးမှရွေးကောက်ပွဲအလွန်တွတ်တော်ခင်းချင်းအစိုးရခင်းချင်းနိုင်ငံရေးခင်းချင်းကိုရွေးကောက်ပွဲရက်လက်ပေါ်မှာကျွန်တော်စဉ်းစားဆုံးဖြတ်ပြီးတော့အလုပ်လုပ်သွားဖို့လူကြီးတွေကတော့တိုင်ပင်ဆွေးနွေးထားတာရှိပါတယ်ခင်ဗ
ျမွန်ညညွေးပါတီအတွင်းမှုတက်နိုင်လျီတမကညွန်မောင်းအစိုးရပေါ်လာနိုင်တယ်လို့ပြောပါတယ်ခင်ဗ
ျဒီတိုင်းကဒေသတွေမှာတော့တိုင်းဒေသတွေကနေရာတော်တော်များများနိုင်ရမယ်လို့မျှော်လင့်ထားတယ်။တိုင်းဒေသကြီးမှာဆိုရင်တော့ NLD ကတော့အားကောင်းနေတယ်လို့ကျွန်တော်ကသုံးသပ်တာ။အဲကျွန်တော်တို့ကမွန်ပြည်နယ်မှာအားလုံး35နေရာပေါ့ပြည်နယ်ရောပြည်ထောင်စုစီမှာရော။အဲဒီမှာကျွန်တော်တို့က90ရာခိုင်နှုန်းတော့ကျော်လိုက်မယ်လို့ကျွန်တော်တို့ကမှန်းထားတယ်ပေါ့။ကျွန်တော်တို့ပါတီကတော့ဟိုညိုပေါင်းဆွေးရတရားဖြစ်လာဖို့တော့ညော်မှန်းထားတယ
်။ Vera Institute Director ဖြစ်တဲ့မြန်မာနိုင်ငံရဲ့လေ့လာသူကိုမျိုးရန်အောင်သိန်းကတော့NLD အနေနဲ့အစိုးရဖွဲ့ဖို့အင်အားအလုံးလောက်ရမှာမဟုတ်တာပဲလို့ဝေဖန်ပါတယ
်ကျွန်တော်တို့ပြည်တော်စစ်လွတ်တော်မှာရွေးကောက်ခံရတဲ့ကိုယ်စားလှယ်စုစုပေါင်း498နေရာရှိတယ်အဲ့498နေရာမှာ22နေရာရွေးကောက်ပွဲမကျင်းပနိုင်တော့တဲ့အတွက်486နေရာရွေးကောက်ပွဲကျင်းပမယ်အဲ့ဒီ486နေရာမှာ NLD ပါတီသည်2015တုန်းကကိုယ်စားလှယ်390အနိုင်ရရှိခဲ့တယ်အခု2020မှာ2015ထက်ရော့သွားရင်တောင်မှအနည်းဆုံး380အနိုင်ရရှိမယ်အစိုးရဖွင့်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်း322ဦးလိုအပ်ပါတယ် NLD ပါတီဟာအနည်းဆုံးပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်380ရရှိမှဖြစ်တဲ့အတွက်ကြောင့်ပြည်ထောင်စုအစိုးရဖွင့်ကောင်းကောင်းဖွင့်နိုင်ပြီးတော့ကိုယ်စားလှယ်အယောက်90ကျော်အပိုရရှိမယ်လို့ကျွန်တော်တို့တွေးရပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်내တချို့မှာအခက်အခဲရှိနိုင်ပြီး2015ခုနှစ်ကတည်းကိုယ်စားလှယ်ဥယျာဉ်ရော့သွားနိုင်ပေမဲ့အကြီးအကျယ်ထိခိုက်နိုင်ခြင်းမရှိပါဘူးတချို့ဒေသတွေမှာစီယုံရေးအရလိုအပ်ချက်တွေရှိတာတော့အမှန်ပါပဲလို့လဲကိုမျိုးရန်အောင်သိန်းကပြောပါတယ်နွေမာလာရှိရနေညရွေးကောက်ပွဲရလဒ်တွေကိုကျွန်တော်တို့အားလုံးစောင့်ကြည့်ရအောင်လားခင်ဗျာ